မနေ့တော့ကရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကအမှတ်9နေ့ကြားစောက်ရဲတပ်ဖွဲ့ဂျေကင်းအဖွဲ့ကိုတိုက်ခိုက်တာကတော့ရခိုင်တပ်မတော် AA
ဟုတ်ကဲ့ပါဒီခိုင်ပြည်နယ်မောင်တော်မြို့နယ်နယ်မြေမှတ်တဲ့အောင်ပြည်ကျေးရွာအုပ်စုကလပ်ဒေပါကျေးရွာနီးမှာအမှတ်9နေ့ကြာစောက်ရဲတပ်ဖွဲ့ခွဲတပ်စိတ်တဆိတ်ကနေကင်းဘုံမြို့နယ်ချိန်မှာပဲဖေဖော်ဝါရီလ14ရက်နေ့ရခိုင်တပ်မတော်
အဲ့ဒီလိုမျိုးဖြစ်နေတယ်ငါတို့ရဲ့တပ်ဖွဲ့ဝင်အဲ့အိမ်မှာတော့ဒီရရဲ့စီဆိုရတာကတော့မနေ့နေ့လိုက်ခွဲလောက်မှာဖြစ်တာတော့သူတို့ရဲတပ်ဖွဲ့ဝင်တွေကြာဆုံးနေသွားပြရတယ်ပြီးရင်သူတို့ခဲရနေရလိုက်တာရှိတယ်ပြီးရင်ပါဒါနဲ့ပုံလေးကလည်းစောက်တော့ပုံလေးကဟုတ်ပြန်ထားတာရှိတယ်သူတို့အများစုဖြစ်နေကြတော့ဒီရရဲ့စီရဲ့ဖွဲ့ဝင်ဖြစ်နေမှာအဲ့ကြောင့်မောင်းတော့ပဲမှာ ခရံမျိုးစုံ29တောင်းလက်လုတ်ဘုံနှလုံးစကားပြောဆက်တစ်လုံးရမှုခလုတ်တစ်ခုဝါယာကျိုးတစ်ခွေနဲ့အာရဘီဘာသာနဲ့ပုံနှိပ်ထားတဲ့စာအုပ်တုပ်ကိုတွေ့ရှိသိသိရမိပြီအဲ့ဒီဘက်ကိုသမတော်စစ်ကြောင်းဝင်တွေလိုက်လံရှင်းလင်းနေတယ်ဆိုပြီးဖေဖော်ဝါရီ14ရက်စွဲနဲ့မြောက်ဝတီသတင်းစာမှာဖော်ပြထားပါတယ်ကြခိုင်သမတော်အနေနဲ့ကအာစာဖွဲ့နဲ့ပူးပေါင်းတာမရှိတယ်လို့သူတို့ဖွဲ့အနေနဲ့မနေ့ကမောင်သောမှာစိုက်ပွဲမဖြစ်ခဲ့ဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမှာဖြစ်တဲ့ပြဿနာတော့ကျွန်တော်တို့ကတခြားလုံးနေပြီးတဲ့ဒီလိုကိုဆက်ပြေးနေလာတယ်ကျွန်တော်တို့ကတော့အကျန့်တဲ့အခွင့်အရေးတွေနဲ့ပဲဆက်ဆံမှုရှိပြီမနေ့ကမောင်သောမျိုးနဲ့ပြန်မှကျွန်တော်တို့နဲ့ပတ်သက်ဖြစ်တာမရှိဘူးဒီလိုကစားထုတ်ပြန်ချက်ကိုအဲဒီမှာပြန်ရှိတယ်ဆိုတော့အဲဒီဒီခံနေတော့ဒီမှာဖြစ်တာတော့လည်းဒီခံနေလို့ရတယ်အဲ့ဒီကံရပါမှာဖြစ်တာကနေပြီးတော့တစ်ဖက်နဲ့ထောက်ပေးထားတဲ့သဘောရှိတယ်။မင်းတို့ကကျွန်တော်တို့နဲ့တိုက်ပြီးဖြစ်တာဆိုလို့ဒီဘောရရရှင်းလို့နေမှာအဲ့ဒီဒီရတိတော်မျိုးတွေကိုဒေသောင်းပြရအမိမှာတိုက်ပြီးဖြစ်တော့ပြတာဖြစ်လို့ရှိ
တယ်။ပြခတ်တကမှုဖြစ်ပေါ်ရဂလာသေးဘတ်တရာဖက်နဲ့သမိုင်းကျော်กว่าဝေးတဲ့အောင်တပြေကြီးရွာကအုတ်ချုပ်ရည်မှုဦးသိန်းရွှေဦးကတော့မင်းတို့ကတိုက်ခိုက်တဲ့ဖွဲ့စည်းကိုမသိရှိသေးတဲ့ကြောင်းအခုလိုပြောပါရယ
်။တို့ပြတာကငန်းနေကြတယ်ကျွန်တော်ရောနဲ့သမိုင်းကျော်လောက်ပေါ့နင်းနေတော့မင်းတို့လည်းကြီးနေနေတေးလို့ကတို့လေးဘူးဒီဖြစ်ကြတာတရားပြောလို့မရဘူးညာပြီးဘူးတဲ့ဒီနေ့ဒီနေ့ဒီလိုမျိုးပြောတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရဲစံနေလူမှုကွန်ရက်စာမျက်နှာနဲ့တပ်မတော်ပိုင်းမြောက်ဝတီသတင်းစာကနေရခိုင်တပ်မတော်အေအေနဲ့အာစာဖွဲ့တို့ပူးပေါင်းတိုက်ခိုက်တယ်လို့ထုတ်ပြန်ထားပေမဲ့လည်းမိမိတို့ဖွဲ့စည်းကနေတိုက်ခိုက်တာဖြစ်ကြောင်းဘယ်ဖွဲ့ကမှထုတ်ပြန်တာမတွေ့ရသေးပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာဟာမောင်တော်မြို့နယ်မြန်မာဘင်္ဂတက်နယ်စပ်နာမှတ်တိုင်52အနားမှာရှိနေပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရ်မြန်မာနယ်စပ်မောင်သောမြို့နယ်စောင်ပြူလက်ဝဲစခန်းမြောက်ဘက်မိုင်တိုင်မှ BB 43နေမှာရှိတဲ့မြန်မာနယ်ကြားစောက်ရဲကင်းစခန်းတစ်ခုကိုအာစာဖွဲ့ကနေလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ဘက်ကနေပြောဆိုခဲ့ပါတယ်ခင်ဗျာ